ကမ္ဘောဒီးယားနိုင်ငံဖနပင်မြို့တော်မှာကျင်းပနေတဲ့ရှေ့တောင်အရှေ့နိုင်ငံများအသင်းအာဆီယံနိုင်ငံခြားရေးဝန်ကြီးရဲ့စီးပွဲမှာမြန်မာရေးဖြစ်ရှိမှုကြိုးပမ်းမှုတွေတိုးတက်မှုမရဖြစ်နေတဲ့အပေါ်အဖွဲ့ဝင်နိုင်ငံတွေကြားစစ်ပစ်တဲ့သဘောထားတွေကိုပြောဆိုလိုက်ကြပါတယ်ဒီမိုကရေစီရဲ့လှုပ်ရှားသူ၄ဦးကိုကွပ်မျက်လိုက်တဲ့ကိစ္စကလည်းအာဆီယံရဲ့ကြိုးပမ်းမှုတွေကိုအလေးမထားတဲ့လုပ်ရည်အဖြစ်မလေးရှားနိုင်ငံခြားရေးဝန်ကြီးကပြောဆိုလိုက်ကြပ
ါ The execution of the four activists is like a slap
တချို့လှုပ်ရှားသူ၄ယောက်ကိုကွပ်မျက်လိုက်တာဟာပားရိုက်ခံရလိုက်ခံလိုက်ရတယ်လို့ပါပဲဆီယာနာဘယ်နေဟာအာဆီယံဘုံသဘောတူညီချက်၅ရက်ကိုလောင်ပြောင်ရောက်တယ်လို့အာဆီယံခေါင်းဆောင်တွေနဲ့အာဆီယံဥက္ကဋ္ဌတို့ကမလေးမဆလောက်ရရောက်ပါတယ်လို့မလေးရှားနိုင်ငံခြားရေးဝန်ကြီးစိုက်ဖိုရင်အဘဒူလာကဖနမင်မြို့တော်မှာသတင်းတောက်တွေကိုပြောဆိုလိုက်တာပါအခုချိန်ကစလို့နိုဝင်ဘာလထိပ်သီးစီးပွဲမတိုင်ခင်တိုးတက်မှုမရရင်တော့တခုခုကိုစဉ်းစားဆုံးဖြတ်ကြရလိမ့်မယ်လို့လည်းပြောဆိုခဲ့ပါတယ်အာဆီယံဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံကဝန်ကြီးချုပ်ဟွန်ဆန်ကလည်းနောက်ထပ်တိုက်ခိုက်မှုကိုကွပ်မျက်တာတွေရှိလာလိမ့်မယ်ဆိုရင်အာဆီယံရဲ့ရည်တည်ချက်ကိုပြန်စဉ်းစားတုံ့တက်ရလိမ့်မယ်လို့တတိပေးခဲ့တာပါစီကွန်နိုင်ငံရဲ့ဝန်ကြီးဌာနကလည်းတကြွလှုပ်ရှားသူတွေကိုကွပ်မျက်ဖို့ဆက်ရနာမနီရဲ့ဆုံးဖြတ်ချက်ဟာအာဆီယံရဲ့မြန်မာအရေးကျိုးပမ်းမှုတွေကိုအကြီးအကျယ်ထိခိုက်စေသလိုအာဆီယံဥက္ကဋ္ဌအထူးကိုယ်စားလှုပ်ကိုမထိမမြင်လောက်ရရောက်တယ်ဆိုပြီးကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်ဒီချိန်ထဲမှာပဲအာဆီယံနဲ့တွေ့ဆုံမှုရှိနေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်အနေနဲ့မြန်မာအရေးအာဆီယံကိုဖိအားပေးပြောဆိုဖို့လဲအမေရိကန်ထက်လွတ်တော်ရီပပ်ဘလစ်ကန်ခေါင်းဆောင်မစ်မကွန်နဲ့ကဗိုလ်ထုံးနဲ့မှာပဲတိုက်တွန်းပြောဆိုလိုက်ပါတယ်